မြန်မာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအစိုးရကိုတရားမဝင်ဖြုတ်ချပြီးတဲ့နောက်အကြမ်းဖက်မှုတွေတွေ့မြင်ခဲ့ရပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ပိုပြီးအကြမ်းဖက်လာမယ်အရေးစိုးရိမ်ရတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွန်းအန်ဒရူးစ်ကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုအင်္ဂါနေ့ကစပြီးအမှုကြမ်းနာစစ်ဆေးခဲ့ပြီးတဲ့နောက်ရန်ကုန်မြို့နယ်မှာဒီကနေ့ဗုဒ္ဓဟူးနေ့ဆန္ဒပြချီတက်ဖို့စော်ဩထားသလိုနိုင်ငံတော်ကမြို့တွေနယ်တွေမှာလည်းဆန္ဒပြပွဲတွေပေါ်လာနိုင်တယ်လို့သူကပြောပါတယ်။နေစွန်တွေကစစ်သားတွေကိုရန်ကုန်ကိုရွှေ့လာနေတယ်ဆိုတဲ့သတင်းပေးပို့ချက်တွေကိုရထားတဲ့အကြောင်းအရင်တုန်းကလည်းဒီလိုတပ်ဖွဲ့တွေအရွှေ့အပြောင်းလုပ်ပြီးဆိုရင်အကြီးအကျယ်ဖမ်းဆီးတာတွေတတ်ဖြတ်တာတွေအစဖြောက်တာတွေရှိခဲ့တယ်လို့သူ့ရဲ့ကြေညာချက်ကဖော်ပြပါတယ်။အကြီးအကျယ်ဆန္ဒပြဖို့အစီအစဉ်တွေနဲ့တပ်တွေအရွှေ့ပြောင်းလုပ်နေတဲ့ဖြစ်ထွန်းမှုနှစ်ခုအပေါ်မှာထိတ်လန့်ရာကြောင်းဒီအချက်ဟာဆိုရင်မြန်မာလူထုအပေါ်မှာစစ်တပ်ကတခုခုကြီးကြီးမားမားကျူးလွန်တော့မဲ့အခြေအနေမျိုးဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။ဗုဒ္ဓဟူးနေ့မှာဆန္ဒပြချီတက်ကြဖို့ရှိနေသူတွေကိုဖမ်းဆီးတာတွေအကြမ်းဖက်တာတွေမလုပ်ဘဲခွင့်ပြုဖို့မြန်မာစစ်တပ်အာဏာပိုင်တွေအပေါ်မှာဩဇာညောင်းတဲ့အစိုးရတွေပုဂ္ဂိုလ်တွေလုပ်ငန်းကြီးတွေဘက်ကဖြောင်းဖြားနှားချကြဖို့လဲသူကအရေးပေါ်အတောင်းဆိုထားပါတယ်မြန်မာလူထုအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေလုပ်ခဲ့ရင်တာဝန်ရှိသူတိုင်းတာဝန်ခံရမှာဖြစ်ပြီးဒီလိုတိုက်ခိုက်ဖို့ညွှန်ကြားလာရင်လဲငင်းဆန်ကြရမယ်လို့သူကထပ်လောင်းပြောဆိုထားပါတယ်ရှင်